Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2017ခုနှစ်ဧပြီလ22ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုနားလောက်နဲ့ကျွန်တော်ကြိုကြိုသိမ်းကြည့်ညမှာပါ။ဗြိတိနိုင်ငံအနေနဲ့ဥရောပသမဂ္ဂထဲမှာဆက်နေဖို့အမေရိကန်သမ္မတဥပမာကတိုက်တွန်းလိုက်ပါတယ်။ကမ္ဘာယာယီဥရုပြောင်းလဲမှုဆိုင်ရာသဘောတူညီချက်ကိုဒီကနေ့ကမ္ဘာကောင်းဆောင်တွေလက်မှတ်ရေးထိုးဖို့ရှိပါတယ်။ဒေါက်ဆန်းစုကြည်ကကမ္ဘာတော်ဝန်လူသန်းပေါင်းများစွာအတွက်မျှော်လင့်ချက်မျိုးစုတစ်ဆောင်ဖြစ်ဆက်ရှိနေစေပါပဲလို့အမေရိကန်သမ္မတဗရာဂ်ဥပမာကအချီးကျူးရေးသားပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတွေကထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။အခုညနေခင်နားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေထဲမှာတော့ဒီကနေ့နိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါအောင်ဆန်းစုကြည်ကနိုင်ငံတကာကနိုင်ငံခြားရေးဝန်ကြီးတွေနဲ့နေပြည်တော်မှာတွေ့ဆုံပြရာမှာအဓိကအကြောင်းအရာတွေပါပြောကြားခဲ့ပါသလဲ
As you all know our country stands at the meeting point of South Asia and Southeast Asia
ပထဝီဝင်အနေထားအရအချက်ချကြတဲ့မြန်မာနိုင်ငံရဲ့စိန်ခေါ်မှုတွေနဲ့ရေးပါမှုတွေအကြောင်းဒေါအောင်ဆန်းစုကြည်ပြောပြတာကိုနားဆင်ရမှာပါရှမ်းပြည်မြောက်ပိုင်းကပလောင်လက်နက်ကင်တပ်တွေလှုပ်ရှားတဲ့ဒေသတွေကအစိုးရတပ်တချို့ဒီရက်ပိုင်းတွင်ရုတ်သိမ်းသွားတာထိုင်းနိုင်ငံတွင်မြန်မာအလုပ်သမားတွေရဲ့အနှိမ်ဆုံးလှုပ်အားကရရှိရေးဆန္ဒပြမှုညှိနှိုင်းဖြည့်ဆည်းလို့ရခဲ့တဲ့အကြောင်းနဲ့အတူအာရှတွင်လာမယ့်ဆယ်စုနှစ်တွင်မှရေရှားပါပြတ်လတ်မှုအဆိုးဆုံးခံရနိုင်တဲ့အခြေအနေကိုသိကြရမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြကြော်သိမ်းတဲ့နတ်လောင်တို့ကကြေညာပေးပါမယ်ရှင်
ဥရောပသမဂ္ဂ EU ထဲမှာပြည်ထိုင်နိုင်ငံဆက်နေမယ်မနေဘူးဆိုတာကိုပြည်ထိုင်မဲဆန္ဒရှင်တွေဇွန်လ23ရက်နေ့မှာလူလူဆန္ဒခံယူပွဲနဲ့မဲပေးဆုံးဖြတ်ဖို့ရှိနေတဲ့ပေါ့အပြင်းထန်အငြင်းပွားနေကြတဲ့အထက်အမေရိကန်သမ္မတဘရက်အိုဘားမားကလည်းသူ့ရဲ့သဘောထားကိုထုတ်ပြောလိုက်ပါတယ်။တနက်မျိုးတော့ပြင်ပကစတန်စတက်လေးစိတ်မှာဂျာတာဗရီနီနောက်ပိုင်းကအမေရိကန်သမ္မတရဲ့ Air Force One လေယာဉ်ဆင်းသက်ပြီးအချိန်ပိုင်းအတွင်းမှာပဲထုတ်ဝင်တဲ့ The Telegraph သတင်းစာထဲမှာသမ္မတအိုဘားမားကဆောင်းပါးတစ်စောင်ရေးပြီးပြောထားတာပါ။ပြည်ထိုင်နိုင်ငံအနေနဲ့ EU ထဲမှာဆက်နေဖို့သမ္မတအိုဘားမားကတိုက်တွန်းထားပြီးဒါဟာပြည်ထောင်နိုင်ငံကိုပိုပြီးအားကောင်းစေလိမ့်မယ်လို့ဆိုပါတယ်။ပြည်ထောင်နိုင်ငံအနေနဲ့ EU ထဲမှာဆက်နေမယ်မနေဘူးဆိုတော့ကိုစုံဖြတ်တာအဆုံးတစ်နေ့မှာတော့ပြည်ထောင်ရှာမဲဆန္ဒရှင်တွေကိုယ်တိုင်စုံဖြတ်ရမယ်ကိစ္စပါလို့မစ္စတာအိုဘားမားကကြေပါတယ်။ဥရောပသမဂ္ဂဟာပြည်ထောင်ဩဇာအရှိန်အဝါကိုရော့မသွားစေဘဲပိုပြီးအားကောင်းစေပါတယ်။အားကောင်းတဲ့ဥရောပဟာပြည်ထောင်ရဲ့ကမ္ဘာလုံးဆိုင်ရာခေါင်းဆောင်မှုအတွက်ချိန်ချောက်မှုတစ်ခုမဟုတ်ပါဘူး။ပြည်ထောင်ရဲ့ကမ္ဘာလုံးဆိုင်ရာခေါင်းဆောင်မှုကိုအားကောင်းစေပါတယ်လို့မစ္စတာအိုဘားမားကကြေထားပါတယ်။အမေရိကန်ပြည်ထောင်စုနဲ့ပြည်ထောင်နိုင်ငံအကြားအမေရိကန်ကောင်ဆောင်တွေကာလရှိကြပြောဆိုလာတာအရဆိုရင်ဖြင့်အထူးဆက်ဆံရေးတရက်ရှိပြီး28နိုင်ငံပါ EU ထဲမှာပြည်ထောင်နိုင်ငံအဖွဲ့ဝင်ဖြစ်ဆက်ရှိနေတာဟာအမေရိကန်ရဲ့သဘောထားကိုပြောဆိုနိုင်တဲ့အခြေအနေတရက်ဖြစ်အမေရိကန်ပြည်ထောင်စုကမြင်ပါတယ
်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမှာအကြမ်းဖက်သမားသူအသုံးပြုခဲ့တဲ့လျော့ဝဲသင်္ကေတတွေနဲ့ပိတ်ထားတဲ့ iPhone ကိုဖွင့်ပေးနိုင်တဲ့ software တစ်ခုဖန်တီးပေးဖို့အတွက်ဒေါ်လာသက်တမ်းအသုံးပြုခဲ့တယ်လို့အမေရိကန်ဘုတ်စုံစမ်းစစ်ဆေးရေးအဖွဲ့ FBI ညွှန်ကြားရေးမှူးကပြောပါရယ်။ဖုန်းကိုဖွင့်ဖို့ညင်ဆန်တဲ့ Apple Company ကိုတရားစွဲဆိုမဲ့ကိစ္စဖြစ်မလာခဲ့ပေမဲ့ပုဂ္ဂိုလ်ရေးနဲ့ပြည်သူလုံခြုံရေးအတွက်ဆွေးနွေးမှုတွေဆက်လုပ်သွားဖို့ကို FBI ညွှန်ကြားရေးမှူး James Comey ကကြာတာပြည်နေ့ကလန်ဒန်လုံခြုံရေးညီလာခံမှာပြောဆိုသွားပါတယ
် They should continue to talk about it because we have a problem where all of us share a set of values that are in conflict
ကျွန်တော်တို့အားလုံးအသုံးပြုဝင်မြနေကြတဲ့ Internet နဲ့ပုဂ္ဂိုလ်ရေးလုံခြုံမှုဒါအပြင်ကွန်ပျူတာတို့ဖုန်းတို့လိုကျွန်တော်တို့တမဟုတ်ထားတဲ့အရာတွေရဲ့လုံခြုံရေးနဲ့ပတ်သက်လို့ဘယ်လိုလုပ်ရမလဲဆိုတာဆက်ပြီးဆွေးနွေးဖို့လိုပါတယ်အကြံဖက်မှုကိစ္စနဲ့ပတ်သက်ပြီးတော့ပြည်သူလုံခြုံရေးနဲ့ပုဂ္ဂိုလ်ရေးလုံခြုံရေးတို့ထိတိုက်တွေးတော့တာပါပဲ FBI ကဒီကိစ္စကိုကင်တွယ်ခဲ့ရတာပါဘယ်လိုအဖြစ်ထွက်လာမလဲဆိုတာမသိပေမဲ့ဒီကိစ္စကိုဆက်လုပ်ရအောင်ပါပါလို့ FBI ညွှန်ကြားရေးမှူးကပြောတော့တာပါကယ်လီဖိုးနီးယားမှာလူ70ဦးသေဆုံးခဲ့ရတဲ့ဒီဇင်ဘာအကြံဖက်မှုအတွင်းအကြံဖက်သမားတို့အသုံးပြုခဲ့တဲ့ဖုန်းထဲကနေအသုံးဝင်တဲ့သတင်းအချက်လက်ရလိုက်သလားဆိုတာကိုတော့ကွန်မေကပြောမသွားဘဲနဲ့စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတယ်လို့ရာပြောဆိုသွားပါတယ်
။ကမ္ဘာယာတီဥရုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုကမ္ဘာနိုင်ငံပေါင်း190ထဲမှနေကနိုင်ငံကောင်းဆောင်တွေနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာဒီကနေ့လက်မှတ်ရေးထိုးကြဖို့ရှိပါတယ်။သဘောတူညီချက်ကိုကနအူးဆေးဆက်ညှိနှိုင်းခဲ့ကြပြီးလေးလအကြာမှာအခုလိုလက်မှတ်ရေးထိုးကြမှာပါ။ဒီကနေ့လက်မှတ်ရေးထိုးပွဲဟာကမ္ဘာတန်တမန်အခင်းအကျင်းမှာပထမဆုံးဖြစ်တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်။ဘာကြောင့်လဲဆိုတော့ကမ္ဘာသမိုင်းမှာဘယ်ချိန်တုန်းကမှသဘောတူညီချက်တရက်ပေါ်ဒီလောက်များတဲ့နိုင်ငံတွေလက်မှတ်ရေးထိုးတာမျိုးမရှိခဲ့ဘူးဒါကြောင့်ပါသဘောတူလက်မှတ်ရေးထိုးတဲ့နိုင်ငံတွေရဲ့ပြည်တွင်းမူဝါဒတွေအရာလုံဆောင်ရမယ့်အဆင့်တွေကိုဆက်လုပ်ကြရအောင်မှာဖြစ်ပေမဲ့ဒီကနေ့လက်မှတ်ရေးထိုးပွဲဟာမူလာတုန်းကသတ်မှတ်ထားတဲ့2020ပြည်နှစ်ထဲအများကြီးစော်ပြီးအကောင့်ထဲပေါ်နိုင်မဲ့လမ်းကြောင်းပေါ်ရောက်သွားစီမှာပါအမေရိကန်ပြည်ထောင်စုကိုယ်စားနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလက်မှတ်ရေးထိုးပွဲအခမ်းအနားကိုတက်ပါမယ်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကပါရီမြို့တော်မှာလုပ်တဲ့စည်းဝေးတွေမှာသဘောတူညီချက်ရခဲ့ကြတာဖြစ်ပြီးဒါဟာဖြင့် ရာသီဥတုပြောင်းလဲမှုဆိုင်ရာကမ္ဘာတဝန်းစစ်ဆင်ညှိနှိုင်းမှုတွေမှာအဓိကအောင်မြင်မှုကြီးဖြစ်ပါတယ်။အရင်တစ်ချိန်2009ခုနှစ်မှာသဘောတူညီချက်ရဖို့ကြိုးစားခဲ့မှုသေးပေမဲ့ရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်တဲ့နေရာမှာဘယ်အခန်းကဏ္ဍကနေပါဝင်ကြမယ်ဆိုတဲ့ပေါ့။ချမ်းသာတဲ့နိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေအကြားသဘောထားကွဲကြတာကြောင့်အဆင်မပြေဖြစ်ခဲ့ရပါတယ်။
American သမရလောင်းဖြစ်ရရှင်ပြိုင်နေကြတဲ့ Republican Party ကိုယ်စားလှယ်လောင်း၃ဦးနဲ့သူရဲ့ကိုယ်စားလှယ်တွေဟာ Florida ပြည်နယ်ပင်လယ်ကမ်းဆက်ကအပန်းဖြေနေရတခုမှာပါတီတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးနေပါတယ်။ဇူလိုင်လမှာကျင်းပမဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံသမရလောင်းရွေးချယ်ပွဲမှာအောင်မြင်ဖို့ကြိုးစားနေကြတာပါ။ရှေ့တန်းကပြင်းနေတဲ့ Donald Trump ကတော့ Primary လို့ခေါ်တဲ့ပါတီရင်းသပ္ပနာမှရွေးကောက်ပွဲကျင်းပရာပြည်နယ်ထက်ကတခုဖြစ်တဲ့ Pennsylvania မှာဂျာရာဘရီနေကမဲဆွဲနေချိန်မှာပဲသူ့ကိုထိတ်တန်းကအကူအညီပေးနေသူတွေကပါတီအရာရှိတွေနဲ့တွေ့ဆုံနေပါတယ်။ရွေးကောက်ပွဲစီမင်းတွေပြည်နယ်တခုတခုမတူညီတာကြောင့်သူ့အတွက်လောက်ရခံရတာမလွယ်ဘူးလို့ Trump ကပြောပါရယ်ပါတီကိုယ်စားလှယ်မဲအရေးအတွက်1239မဲရမှာသာနိုဝင်ဘာမှာကျင်းပမယ်အထွေထွေရွေးကောက်ပွဲသမ္မတလောင်းအဖြစ်ရွေးချယ်ခံရမှာဖြစ်တဲ့အတွက်ဒီအရေးအတွက်ထက်ကျော်လွန်ပြီးမဲရဖို့ Trump ကကြိုးစားနေပါရယ်ဒါပေမဲ့လေ Trump သမ္မတလောင်းဖြစ်လာဖို့မျှော်လင့်လို့တော့မရသေးပါဘူး Democrat Party ဖက်မှာတော့ပြီးခဲ့တဲ့အင်္ဂါနေ့ကနယူးယောက်ပနားမရွေးကောက်ပွဲမှာ Hillary Clinton အနိုင်ရလိုက်တာကြောင့်သူ့အတွက်ပိုကောင်းတဲ့ရလဒ်တွေထွက်လာဖို့ဂျာရာဘရီနေမနမှာပဲအထက်လွှတ်တော်အမတ် Bernie Sanders က Pennsylvania မှာမဲဆွဲစည်းရုံးနေပါတယ်သမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့နှိစက်လာနေတဲ့ Clinton ကိုအနိုင်ရဖို့ Sanders အတွက်လာမဲ့သတင်းပတ်အတွင်းစူးစမ်းဖို့အခွင့်အရေး၅ချိန်ကြာမှသေးတယ်Pennsylvania, Maryland, Connecticut, Rhode Island နဲ့ Delaware ပြည်နယ်တွေမှာပါတီနေရာစလုံးအတွက်သမရကိုယ်စားလှယ်လောင်းရွေးချယ်ပွဲတွေကိုအင်္ဂါနေ့တွေမှာဆက်လက်ကျင်းပသွားမှာဖြစ်ပါတယ
် VOA American အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565ไลโดมีดา25กิโลเฮิร์ตซ์11965รูก็นี่ทุ่งเล่นไปได้บาเรရှင
်วิวก็นี่ตอกจันญะนี่เบตรินี่ก็ได้สเลทุ่งเล่นไปได้ดองซันสุจีหาตัน50จอမြန်မာလူလူအတွက်တော့မကကဘာတဝမ်းကတန်းပေါင်းများစွာသောလူတွေအတွက်တရားမျှတမှုရဲ့မျှော်လင့်ချက်မိရှုတဆောင်ဖြစ်အခုဆိုရင်ဘယ်တော့ငါနဲ့မှမတူတဲ့အနေထားနဲ့ဆက်ရှိနေစေပါလို့အမေရိကန်သမ္မတဘရက်အိုဘားမားကကြီးကြီးရေးသားလိုက်ပါတယ်Time Magazine ကပြုစုထုတ်ပြန်တဲ့ကမ္ဘာပေါ်မှာဩဇာအရှိန်ဝါအကြီးမားဆုံးလူပုဂ္ဂိုလ်အယောက်တရာဆင်းနဲ့မှာပါဝင်တဲ့ဒေါ်ဆန်းစုကြည်နဲ့ပတ်သက်ပြီးသမ္မတဥပမာက AB လ21ရက်နေ့စွဲနဲ့ A Beacon of Hope မျှော်လင့်ချက်မီရှုဆောင်ဆိုတဲ့ခေါင်းစဉ်နဲ့ Time Magazine Internet ဆာမျက်နှာမှာရေးထားတာပါအကျဉ်းသားဘွားကနေလွှတ်တော်အမတ်ဖြစ်ခီးရှည်ကြီးကိုဖျက်ခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဒေါ်ဆန်းစုကြည်ဟာသူ့ရဲ့ပါတီကိုပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာပြည်လုံးကျွအနိုင်ရအောင်ဦးဆောင်ခဲ့ပါပြီလို့သမ္မတဥပမာကရေးပါတယ်မြန်မာနိုင်ငံမှာနှစ်ပေါင်း90ကျော်အတွင်းပထမဆုံးအကြသာအစိုးရကိုအခုဒေါ်ဆန်းစုကြည်ကဦးဆောင်နေပြီလို့လည်းဖော်ပြပါတယ်။မြန်မာနိုင်ငံဟာကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပြီးတော့နိုင်ငံရဲ့အောင်မြင်မှုဟာကာလရှည်ကြာဖြစ်နေတဲ့ပြည်ပခါတွေအဆုံးသတ်ဖို့လူမျိုးစုနဲ့ကိုးကွယ်ရာဘာသာကွဲအားလုံးကလူတွေအတွက်လူ့အခွင့်အရေးကိုအကာအကွယ်ပေးဖို့ဆိုတာတွေပေါ်မူတည်နေပါတယ်လို့သမ္မတဥပမာကထောက်ပြထားပါတယ်။ဒါပေမဲ့လည်းပိုပြီးကြီးမားတဲ့အလားအလာတွေနဲ့ကြွယ်ဝချမ်းသာမှုတွေရှိလာမယ့်အနာဂတ်တစ်ခုကိုဒီမိုကရေစီကနေပေါ်ဆောင်ပေးဖို့အသင့်ဖြစ်နေပါပြီလို့သမ္မတဥပမာကရည်သားထားပါတယ
်ဂျပန် Mitsubishi ကားကုမ္ပဏီဟာသူ့ရဲ့ကားအစင်းရဲ့6,200ကျော်ကိုစီစားတက်တာတဲ့ကားတွေပုံစံမျိုးနဲ့အချက်အလက်တွေလိမ်ညာခဲ့တယ်ဆိုတာပေါက်ကြားသွားခဲ့ပြီးတဲ့နောက်ကုမ္ပဏီအနေနဲ့ရိုးရိုးသားသားလှုပ်ဆောင်ဖို့ဂျပန်ကူတန်းတွာလာရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်အခုလိုလိမ်ညာမှုဟာ Mitsubishi ဆိုတဲ့နာမည်ကိုပြက်အောင်လှုပ်ဆောင်လိုက်တာပဲလို့ကူတန်းတွာလာရေးဝန်ကြီး Kishi Ishiga ဒီကနေ့ပြောပါတယ
် Mitsubishi 自動車工業には過去の過ちを生かすことができずこのような不正行為を再び
引き起こし Mitsubishi ကုမ္ပဏီဟာအတိတ်ကသူ့ရဲ့အမားတွေကိုမပြင်နိုင်တဲ့အပြင်အချိန်အကြာကြီးယူပြီးတိဆောက်လာရတဲ့ဂျပန် Mitsubishi တစ်စိတ်ပေါ်30သူတွေရဲ့ယုံကြည်မှုကိုပြပြအောင်နောက်ထပ်အမားတစ်ခုထပ်မံကျူလွန်လိုက်တာပါဝယ်ယူအသုံးပြုသူတွေအတွက်လည်းဒုက္ခအကြီးကျယ်ဖြစ်စေပါတယ်ကုမ္ပဏီအနေနဲ့ဒီကိစ္စကိုအလေးထား kain တွဲစေချင်ပါတယ်လို့ကုဂျပန်ကူတန်းတော်လာရေးဝန်ကြီးကပြောသွားတာပါကုမ္ပဏီအနေနဲ့အချက်အလက်တွေလိမ်ညာထားတယ်ဆိုပြီးမေခွန်းထုတ်ခံရတဲ့ကားတွေကိုပြန်လည်ဝယ်ယူရမျိုးစဉ်းစားလုပ်ဆောင်တင်တယ်လို့လည်းကူတန်းရောင်းဝယ်ရေးဝန်ကြီးကပြောပါတယ်အမေရိကန်အဝေးပြေးလက်မကြီးတွေလုံခြုံရေးအတွက်တာဝန်ရှိသူတွေကတော့အမေရိကန်ပြည်ထောင်စုမှာရောင်းချထားတဲ့ Mitsubishi ကားတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုစုဆောင်းရယူနေပါတယ
်မလေးရှားဝန်ကြီးချုပ်ပါဝင်ပတ်သက်နေတဲ့ဗနောင်ကွေကြီးအရှုတော်ဘုံဟာရန်မုံငွေအလွဲသုံးစားလုပ်တယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပြီးတနှစ်ကြာတဲ့အထိနိုင်ငံရဲ့ငွေကြေးစည်းကွက်နဲ့နိုင်ငံရေးအပေါ်မှာအရေးမကြီးဆက်ထိုးနေစေပါမလေးရှားနိုင်ငံပိုင်ကြီးညိမြှုပ်နှံမှုကော်မတီ One Malaysia ဖွံ့ဖြိုးတိုးတက်ရေးဘာဟတ် 1MDB နဲ့တိုက်ရိုက်ပတ်သက်နေတဲ့ဆွဆွဲချက်တွေကိုလွန်ခဲ့တဲ့နှစ်မှာသတင်းမီဒီယာတွေကဖွင့်ချခဲ့တာပါဒေါ်လာတန်ဖိုးများစွာကိုဝန်ကြီးချုပ်နာဂျစ်ဘရော့ဆက်ရဲ့ကိုပိုင်ဗန်စီယန်နဲ့တွင်းပေးခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေဖြစ်ပါတယ်။မစ္စတာနာဂျစ်ကတော့သူအမားလုပ်ထားတာမရှိဘူးလို့ထပ်ခါတလဲလဲညင်ထားပြီးအဲ့ဒီငွေတွေဟာဆော်ဒီအာရေဗျတော်ဝင်မိသားစုကပို့ကူရေးရလှူဒါန်းတာဖြစ်တယ်လို့မလေးရှားရှိနေချုပ်ကပြောထားပါတယ်။
ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာအိုလံပစ်အားကစားပြိုင်ပွဲအတွက်အသစ်တည်ဆောက်ထားတဲ့စပိန်ပြည်လမ်းပြိုကျလို့လူနှစ်ယောက်ထက်မနည်းသေဆုံးခဲ့ရတယ်လို့ဒီဖြစ်ရကြောင်အိုလံပစ်အားကစားပွဲတွေလက်ခံကျင်းပမဲ့ရီယိုဒီဂျနေရိုမြို့ပေါ်ယုံကြည်မှုထိခိုက်စေခဲ့ပါတယ်။တတိယလူတစ်ယောက်လည်းပျောက်ဆုံးနေတယ်လို့မြို့တော်တာဝန်ရှိသူကပြောပါရယ်။မနေ့ကဂျာရာဘရီနေကစပိန်ပြည်လမ်းဆောက်ထားတဲ့တောင်ဆောင်ကိုပင်လယ်ရေလိုင်းကြီးတစ်ခုရိုက်ခတ်တာခံလိုက်ရပြီးတဲ့နောက်စပိန်ပြည်လမ်းရဲ့50မီတာလောက်ပြတ်ကျပြီးတော့ကြောက်ဆောင်တဲ့ပင်လယ်ရေအောက်ပြိုကျပျက်စီးသွားခဲ့တာဖြစ်ပါရယ်။
တောက်ကြနေညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြကြသိနဲ့နန်းလောင်တို့ကြီးညာပေးခဲ့တာပါ။အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်း Radio အသံလွှင့်ချိန်နဲ့တပြေးညီဖမ်းယူနိုင်နိုင်ပါတယ်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးသွားပါတော့မယ်ရှင်။မြန်မာနိုင်ငံဟာပထဝီဝင်အနေထားအချက်ချကြတဲ့နေရာမှာတည်ရှိတာဖြစ်တဲ့အတွက်ဒီအခြေအနေပေါ်မှာတန်တမာရေးနည်းအရအသုံးပြုပြီးရှိနေတဲ့စိန်ခေါ်ချက်တွေကိုဒေသတွင်းသားမကနိုင်ငံတကာအတွက်ပါအခွင့်အလမ်းတွေအဖြစ်ပြောင်းလဲသွားနိုင်ဖို့မျှော်လင့်တယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ကပြောကြားသွားပါတယ်။နေပြည်တော်မှာရှိတဲ့နိုင်ငံသားရေးဝန်ကြီးဌာနမှာကျင်းပတဲ့တန်တမာနေနဲ့တွေ့ဆုံပွဲမှာအခုလိုပြောသွားတာပါ။နိုင်ငံသားရေးဝန်ကြီးဌာနမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA ရန်ကုန်ရုံးတာဝန်ခံဒေါက်ခင်စိုးဝင်းကနေပြည်တော်ကနေသတင်းပေးပို့ထားပါတယ်ရှင်
။ကောင်းပါပြီ။ဒေါက်ဆန်းစုကြည်ဟာမြန်မာနိုင်ငံသားရေးဝန်ကြီးအဖြစ်နဲ့ပြည်ရင်းပြည်ပကမြန်မာနိုင်ငံဆိုင်ရာတန်ရုံးကြီးကဲတွေနဲ့ဒီကနေ့ပထမဆုံးကြိမ်တွေ့ဆုံပြီးတော့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုလိုက်တာပါ။ဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒရည်တည်ချက်နဲ့ပထဝီအနေအထားအရအရေးပါပုံကိုအခုလိုအလေးနဲ့ပြောဆိုလိုက်ပါတယ
်။ As we all know, our country stands at the meeting point of South Asia and Southeast Asia. And with China,
အလုံးသိတဲ့အတိုင်းပါပဲ။ကျမတို့နိုင်ငံဟာတောင်အာရှနဲ့ရှေ့တောင်အာရှစုံစည်းရာဒေသမှာတည်ရှိနေတာပါ။မြောက်ဘက်မှာတရုတ်နိုင်ငံကရှိနေတာဆိုတော့အရှေ့ပြားနိုင်ငံတွေနဲ့ပါထိစပ်နေတယ်လို့ပါပဲ။ဒီလိုအချက်ချာကြတဲ့နေရာမှာတည်ရှိနေတဲ့အတွက်စိန်ခေါ်အကဲဆက်မှုတွေကလည်းအများကြီးရှိနေတာကတော့သိတာပါပဲ။ဒီစိန်ခေါ်မှုတွေကိုငင်းချမ်းရေးတာယာဝါပြောရင်းနဲ့ချစ်ချီရေးကတဆင့်ကျမတို့ဒေသအတွင်းမှာတွင်မှာပဲကဘာတဝန်းလုံးမှာပါအခွင့်အလမ်းတွေအဖြစ်ပြောင်းလဲသွားနိုင်မှုညှို့လင့်ပါတယ်လို့ပြောဆိုသွားတာပါ။မြန်မာနိုင်ငံဟာအင်အားကြီးနိုင်ငံမဟုတ်ပေမဲ့လို့ကဘာတဝန်းကြုံတွေ့နေရတဲ့ပြဿနာတွေကိုပူးပေါင်းဖြေရှင်းလို့တဲ့ကြီးမားတဲ့ရည်ရွယ်ချက်ရှိပါတယ်လို့လည်းဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။
We are not a big or very powerful country, but we hope that we will be able to lead the world.
ကျမတို့နိုင်ငံဟာအင်အားကြီးနိုင်ငံမဟုတ်ပါဘူး။ဒါပေမဲ့ကမ္ဘာကိုအန္တရာယ်ကျရောက်မဲ့ပြဿနာတွေနဲ့ရင်ဆိုင်ကြရမယ်ဆိုရင်ရိုးရိုးသားသားဖြောက်မှန်မှန်ကန်စွာနဲ့အားလုံးနဲ့ချစ်ချည်ရေးကိုရှေ့ရှုပြီးဥဆောင်သွားနိုင်မှုညွှန်လင့်ပါတယ်တဲ့။အလုတ်စူးစားလုပ်ကြမယ်ဆန္ဒတွေနဲ့သာဆိုရင်လူသားတွေအားလုံးရဲ့အိမ်မက်တွေနဲ့ကျမတို့ကိုယ်တိုင်ရည်မှန်းချက်တွေကိုလက်လန်းမိနိုင်မှာဖြစ်ပါတယ်တဲ့။တခါတလေရည်မှန်းချက်တွေကဘလို့မှပြည့်နိုင်မှာမဟုတ်ဘူးလို့ထင်နေကြပေမဲ့ရည်မှန်းချက်အမြဲတမ်းထားနိုင်တာကောင်းပါတယ်လို့ဆိုပါတယ်။ဒါဟာကျမတို့ရည်မှန်းချက်အတွက်အခြေခံလိုအပ်ချက်ဖြစ်ပါတယ်လို့ပြောဆိုသွားတာပါ။ဒီကနေ့တန်တမန်နေနဲ့တွေ့ဆုံပွဲကိုတက်ရောက်လာတဲ့ American တန်မတ်ကြီးအစ်စ်စကော့မာစီယယ်ကတော့တမရဦးထင်ကျော်ထံတရားဝင်ခန့်အပ်လို့မပေးအပ်ရသေးတဲ့အတွက်တန်မတ်ကြီးတယောက်အနေနဲ့ဘာမှမှတ်ချက်ပေးလို့မရသေးဘူးလို့ VOA ကိုပြောပါတယ်။မြန်မာနိုင်ငံဆိုင်ရာ EU ဥရောပတမကတန်မတ်ကြီးရိုလန်ကောဘီယာကတော့ဒီကနေ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခွင့်ရတဲ့အတွက်ဝမ်းသာကြောင်းနဲ့ဦးစားပေးလုပ်ငန်းရှင်တွေကိုကြားသိရလို့ကြိုဆိုတဲ့အကြောင်း VOA ကိုပြောပါတယ်
Now we have had an exchange of views first a speech by the
နိုင်ငံသားဝင်ကြီးအစ်စ်ဖြစ်လာတဲ့ဒေါအောင်ဆန်းစုကြည်ကကျွန်တော်တို့တန်တမန်တွေကိုဖိတ်ကြားပြီးတော့ဆွေးနွေးခွင့်ရလာဝမ်းသာပါတယ်နိုင်ငံပြောင်းလဲအတွက်ဒေါအောင်ဆန်းစုကြည်ရဲ့ဦးစားပေးဆောင်ရွက်ရမယ့်အချက်တွေကိုအပြန်အလှန်ဆွေးနွေးဖလှယ်ဖြစ်ကြပါတယ်အမျိုးသားရင်ကြားစေရေးပြည်တွင်းငင်းချမ်းရေးပြီးတော့အိန္ဒိယနိုင်ငံတွေမိဖတ်နိုင်ငံတွေနဲ့ကောင်းမွန်တဲ့ဆက်ဆံရေးတည်တံ့ဖို့အတွက်လည်းသူပြောသွားတာကိုကျွန်တော်တို့ကြိုးစားပါတယ်
။တန်တမန်နေနဲ့တွေ့ဆုံရှင်းလင်းပွဲကိုရန်ကုန်မြို့အခြေစိုက်တန်ယုံ46ယုံကုလသမဂ္ဂဌာနေကိုယ်စားလှယ်ယုံတယုံနဲ့ပြည်ပအခြေစိုက်တန်ယုံ46ယုံစုစုပေါင်း63ယုံကိုဖိတ်ကြားခဲ့ရာဒီကနေ့တန်ယုံ83ယုံကအကြီးအကဲတွေတက်ရောက်ခဲ့ကြပါတယ်ဒီတွေ့ဆုံပွဲအပြီးမြန်မာနိုင်ငံဆိုင်ရာတန်တမန်များအဖွဲ့အကြီးအကဲစင်ကာပူတန်မတ်ကြီးဦးဆောင်တဲ့အာဆီယံ9နိုင်ငံကတန်ယုံအကြီးအကဲတွေနဲ့ဒေါအောင်ဆန်းစုကြည်ကတီးခြားတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်
နေပြည်တော်ကနေဒေါက်ခင်စိုးဝင်းသတင်းပေးပို့ခဲ့တာပါရှင်။မကြခင်မှာပလောင်လက်နက်ကင်တပ်ဖွဲ့တွေရှိရာဒေသကအစိုးရတပ်တချို့ရုတ်သိမ်းသွားတဲ့အကြောင်းနားဆင်ရပါမယ်။အခုတော့ထိုင်းနိုင်ငံမှာရှိနေတဲ့မြန်မာအလုပ်သမားတွေရဲ့လှုပ်အားကစန္ဒပြမှုသတင်းကိုအလှည့်ပေးပါမယ်။ ထိုင်းနိုင်ငံဆမွန်စခွန်ခရိုင်အတွင်းမှာရှိတဲ့အလုပ်ရုံတစ်ခုမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမား300နီးပါးဟာအနှိမ်ဆုံးလှုပ်အားကအခွင့်အရေးအတွက်စန္ဒပြတောင်းဆိုမှုတွေလုပ်ခဲ့ပြီးမြန်မာအလုပ်သမားကူညီရေးအဖွဲ့တစ်ဖွဲ့ရဲ့ဂျားဝင်စည်းစပ်မှုနဲ့အလုပ်ရှင်နဲ့ပြည်လည်မှုရသွားခဲ့ပါပြီ။ဒီအခြေအနေနဲ့ပတ်သက်လို့ထိုင်းခြေဆိုင် VOA သတင်းတောက်မတ်အေးအေးမှကအခုလိုသတင်းပေးပို့ထားပါရရှင်
။ထိုင်းနိုင်ငံမှာအနှိမ်ဆုံးလှုပ်အားကအဖြစ်ဘတ်ငွေ300ကိုအပြည့်အဝမပေးတာကြောင့်သမောစခွန်ခရိုင်အတွင်းမှာရှိတဲ့ဂျယ်ရီလုတ်တဲ့စက်ရုံကအလုပ်သမားတွေဟာဆန္ဒပြခဲ့ကြတာဖြစ်တယ်ဆိုပြီးတွားရောက်ဖြေရှင်းကူညီပေးခဲ့တဲ့မြန်မာအလုပ်သမားကူညီရေးအဖွဲ့ AAC ရဲ့အဖွဲ့ဝင်ကိုရဲမင်းကအခုလိုပြောပြပါဗျ
။ပြောရမယ်ဆိုရင်တော့သူတို့နေသားကတရက်300တဲ့ကနေပြီးတော့ဟိုတရက်ကိုကျွန်တော်တို့300တဲ့ကနေပြီးတော့တရက်ကို63ဘတ်အကြောင်းမဲ့ဖြတ်နေတာပေါ့နော်။တမင်ဘိုးတို့ဘာတို့ကျမ်းမာရေးကားတို့ဘာတို့ကျော်ဖော်ပြလို့မရတဲ့အရင်းနဲ့အကြောင်းမဲ့ဖြတ်နေတယ်
ဟုတ်ကဲ
့ဒီကမင်းရတာတော့မကျင်တာပြီးတော့သေးုံတက်လို့သေးုံဘက်အဲသေးုံဆရာဝန်လက်မှတ်ပါရင်အဲခိုင်းဥပဒေရာကျွန်တော်တို့ဟိုနေသားကတော့ပေးရမှာအောင်မပေးဘူးဒါလည်းဟိုအလုပ်ပြတဲ့တူကအလုပ်ဟိုဟိုဗန်ကြီးအနေနဲ့လည်းတန်းရိုက်သေးတယ်ဒါတွေအကြောင်းဆိုတာပေါ့နော်ပြီးတော့ပုံမှန်အလုပ်စင်းရက်တွေမှာပုံမှန်နားရက်တွေမှာအလုပ်စင်းခိုင်းနေဆိုရင်နှစ်ရက်စာပေးရမယ်အဲ့ဒါတွေလည်းမပေးဘူးပေါ့နော်အလုံးစက်ရုံမှာမြန်မာပြည်သား900ကျော်လောက်လောက်ပါတယ်အဲလူဝင်ကတော့လက်ရှိဒီနေ့ဆန္ဒပြရတဲ့ရေတော့တာ300ကျော်ကျော်ကန်းပေါ့နော်300ကျော်ကန်းအတိအကျစင်းရင်တော့ကျွန်တော်ကောက်လို့မနိုင်ပါဘူးတော့အဓိကဒီပြဿနာကိုဖြေရှင်းနေရအတွက
်မြန်မာတန်ရောက်လို့သမားကူညီစောက်ရှောက်ရေးအဖွဲ့ဝင်ဖြစ်တဲ့ AAC အဖွဲ့အနေနဲ့ထိုင်းနိုင်ငံမှာအလုံသမားရေးဆိုင်ရာတာဝန်ရှိသူတွေနဲ့လုပ်ငန်းရှင်တို့ဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့အလုံသမားတွေရဲ့တောင်းဆိုချက်ကိုလိုက်ရောပေးခဲ့ရကြောင်းမကြခင်ကမှလုပ်ငန်းဝင်တွင်ဓာတ်လိုက်ပြီးကွယ်လွန်သွားခဲ့ရတဲ့အသက်26နှစ်အရွယ်အလုံသမားလေးတဦးအတွက်ညနာကြီးအဖြစ်ဘတ်ငွေ3သိန်းပေးဖို့အတွက်ပါသဘောတူခဲ့တယ်ဆိုပြီးအခုလိုဆက်ပြောပြပါတယ်
63ဘတ်ဖြတ်တာကိုမဖြတ်တော့ဘူးသူတို့အနေနဲ့ဒီ63ဘတ်ဖြတ်နေတာကိုရက်လိုက်မယ်ဒီနေ့ကစပြီးတော့ပေါ့နော်နောက်ဘတ်တွေပြဿနာရှင်းတာနဲ့63ဘတ်ဖြတ်တရမပါတော့ဘူး300ဒင်းကြီးချက်ပြပေးမယ်ဆရာဝန်လက်မှတ်ပါရဲ့ဒါနေစားကမရတာကြီးလည်းပေးမယ်ပြီးတော့ပုံမှန်ထိုင်းနိုင်ငံမှာဒီနေ့ကို73ရက်အဲလုတ်ပိတ်တဲ့တရားဝင်တက်မှတ်ထားတဲ့ရက်ဒီမှာပြဿနာမပေးတာကြီးလည်းပြောရမယ်ဒီနေ့ကိုဒီနေ့လှုပ်ဆင်းရင်ထိုင်းဥပဒေကနေ့ရက်စပေးမယ်ကောင်းလံပေးမယ်အဲ့ဒါကိုလည်းအခုထိုင်းဥပဒေထိုင်းသူတို့ရင်တော့မပေးနိုင်ဘူးအခုဒီနေ့ကစပြီးတော့ပေးသွားတော့မယ်ဆိုတာတွေကိုသူကခံဝင်ကလေးလက်မှတ်ထိုးတယ်ပေါ့နော်
ဒီအပိုင်းအတွင်းမှာပဲထိုင်းနိုင်ငံအလုပ်သမားဝန်ကြီးဌာနကနိုင်ငံတွင်းမှာရှိတဲ့အခြေခံအလုပ်သမားတွေရဲ့လစာတွေကိုထပ်တိုးပေးဖို့အတွက်ပြင်ဆင်နေကြောင်းဘန်ကောက်မြို့စီးပွားရေးတပ်တော်မှအစိုးရတာဝန်ရှိသူတွေနဲ့အလုပ်သမားအဖွဲ့တွေအစည်းအဝေးပြီးမှာတော့အလုပ်သမားအဖွဲ့ချုပ်အထွေထွေတွေ့ရင်မှုကထုတ်ပေါ်ပြောဆိုခဲ့ကြောင်းထိုင်းနိုင်ငံရဲ့သတင်းတွေမှာဖော်ပြခဲ့တာပါမကြခင်မှာတော့အလုပ်သမားတွေရဲ့အနှိမ်ဆုံးလှုပ်အားကတွေထပ်တိုးလာပွဲရှိပေမဲ့ဘယ်လောက်ထိတိုးလာမလဲဆိုတာကိုတော့တရားဝင်ထုတ်ပြန်တာမျိုးတွေမရှိသေးပါဘူးမြန်မာရှေ့ပြောင်းလို့သမားတန်းနဲ့ချီပြီးအလုပ်လုပ်ကန်နေတဲ့ထိုင်းနိုင်ငံတွင်းမှာလောကလစာနေပါမှုပြဿနာတွေကမကြာခဏပေါ်ပေါက်ခဲ့တာပါနောက်ပိုင်းမှာတော့တရားဝင်အလုပ်လုပ်ခွင့်လက်မှတ်တွေကိုကင်ဆယ်ထားတဲ့အလုပ်သမားတွေအတွက်ကတော့ညနာခြေတွေကိုတောင်းဆိုတဲ့အခါမှာဥပဒေကြောင်းအရအလုပ်ရှင်တွေဘက်ကညနာခြေပြန်ပေးရတဲ့ကိစ္စတွေအများအပြားရှိလာခဲ့ပါတယ်ဒါကလည်းမြန်မာတန်ရုံးပါဝင်ရွှေပြောင်းလို့သမားရေးလှုပ်ဆောင်နေတဲ့အဖွဲ့တွေနဲ့ထိုင်းနိုင်ငံတွင်းကလူ့အခွင့်အရေးလှုပ်ရှားသူတွေရဲ့ကြိုးပမ်းဆောင်ရွက်မှုတွေကြောင့်အလုပ်သမားတွေဟာညနာခြေပြန်လည်ရရှိကြတာဖြစ်ပါရဲ့ရှင်
မအေးမှပြပြခဲ့တာပါရှင်။ရှမ်းပြည်မြောက်ပိုင်းကပလောင်လက်နက်ကင်တပ်တွေလှုပ်ရှားနေတဲ့ဒေသအတွင်းအစိုးရတပ်တချို့ကိုဒီရက်ပိုင်းအတွင်းရုတ်သိမ်းသွားပြီးနယ်မြေတည်ငြိမ်လာရေးအတွက်ကျန်တဲ့တပ်တွေကိုပါရုတ်သိမ်းပေးဖို့တပ်အောင်ပလောင်လက်နက်ကင်တပ်ဖွဲ့တာဝန်ရှိသူတွေကပြောပါရယ်။လက်တလောအရအဲ့ဒီဒေသမှာတိုက်ပွဲတွေနေပါနေပေမဲ့စစ်ဆောင်ဒုက္ခသည်တွေကတော့နေရက်ကိုမပြတ်နိုင်ကြသေးပါဘူး။စုံစမ်းမေးမြန်းထားတဲ့ VOA သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရယ်ရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာ2015ခုနှစ်အောက်တိုဘာလလယ်လောက်ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးပြီးနောက်ပိုင်းမှာအစိုးရတပ် RCSS SSA ခေါ်ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့ PSLF TNLA ခေါ်တအံမျိုးသားလွတ်မြောက်ရေးတပ်ဖွဲ့တွေအကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်
။ပြုတ်သွားတာကတမ66ကွန်ဖရင့်တမ78ကကိုနဲ့ဖကခတ်တချို့တွေပါတယ်။ဒါကုချန်လေးတာကသမတ်တော်တော်ဆက်တဲ့ကျန်တယ်။ပြီးတော့အစဲဆက်စင်အား2500နဲ့3000နောက်ကျန်တယ်။ဒီငားလေးရုပ်သိမ်းတော့မယ်ဆိုတော့ဟိုဒီဆက်ပွဲတွေရော့ချသွားပြီးတော့ဒီသုံးမရနေနေတင်းနေမှုတွေရှိလာမှာဖြစ်တယ်
။လောလောဆယ်မှာတော့တက်တွေရုပ်သိမ်းပြီးနောက်မှာတိုက်ပွဲတွေငြိမ်သက်နေတယ်လို့ပလောင်ဒေတာရဲ့အဓိကစီးပွားရေးဖြစ်တဲ့လက်ဖက်ကူးရသည်ဖြစ်တာကြောင့်တအန်းခေါ်ပလောင်တက်ဖွဲ့ဘက်ကတိုက်ပွဲတွေမဖြစ်ပွားအောင်ထိန်းသိမ်းနေတယ်လို့တပန်လာကဆက်ပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်ရှမ်းနယ်ပလောင်အဖွဲ့၃ဖွဲ့ကြားမှဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်နန်းခမ်းမျိုးနယ်အတွင်းမှာဒုက္ခသည်1000လောက်နဲ့ကြောင်မဲမျိုးနယ်အတွင်းမှာဒုက္ခသည်3000လောက်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရပါတယ်။ လက်ရှိရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရဘက်ကတပ်မတွေရှော့ချခဲ့ပြီးတိုက်ပွဲတွေညင်သက်နေပေမဲ့နန်းခမ်းမြို့နယ်မိုင်းဝီရွာဘက်ကဒုက္ခသည်တချို့ကတော့နေရပြန်နိုင်တဲ့အခြေအနေမရှိသေးကြောင်းနန်းခမ်းမြို့ကဒုက္ခသည်အရေးကူညီဆောင်ရွက်နေတဲ့တပ်မြင့်ကျော်ကပြောပါတယ်
အဲဒီဟိုကမှာကျွန်တော်တို့ဒီအောက်ကြီးအဆောက်အအုပ်ချထားတယ်ပေါ့။တော့အချင်းချထားတော့ဒီသွားရေးလာရေးဟိုအခက်ခဲရှိတာပေါ့။ပြီးတော့တော့သူတို့ဒီရန်ကိုချက်တောက်လိုက်တယ်။သွားလာဖို့ကခက်ခဲတော့ပေါ့။ကြောက်ပြန်တော့လေအောက်ကြီးအဆောက်အဟုတ်ဒီစားဖို့တောက်ဖို့ဝယ်သွားလေအများကြီးပေးမဝယ်ဘူးပေါ့။အများကြီးပေးမတယ်ပေါ့။အဲ့တော့ဖြစ်တော့လူတွေကမပြောင်းရဲကြဘူးပေါ့။
နန်းခမ်းမြို့နယ်အတွင်းကဒုက္ခသည်တွေကိုတော့လူမှုအသင်းအဖွဲ့တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကထောက်ကူပေးထားတာကြောင့်နေရေးထိုင်ရေးအတွက်အဆင်ပြေပေမဲ့စားနပ်ရိက္ခာအတွက်တော့အခက်အခဲတွေရှိကြောင်းပြောပါတယ်။ပြီးခဲ့တဲ့ February လတုန်းကဒေတာရင်းတိုက်ပွဲတွေကြောင့်အနီးအနားကျေးရွာတွေကရှမ်းနယ်ပလောင်ပြည်သူ 3,000 လောက်ဟာကြောင်မဲမြို့ကိုတိမ်းရှောင်လာခဲ့ရပါတယ်။လက်ရှိကြောင်မဲမြို့ကစစ်ရှောင်ပြည်သူတွေရဲ့အခြေအနေကိုတော့ကြောင်မဲမြို့ကကူညီကယ်ဆယ်ရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်။
၁၀ရွာလောက်မှာ၅ရွာ၆ရွာလောက်ကတော့ငကူပုံစံအတိုင်းပဲပြန်နေကြတယ်၃၄၅ရွာလောက်ကတော့နည်းနည်းချင်းနေစောင့်ကြည့်ပြီးတော့နေနေကြပါတယ်တိုက်ပွဲမပြည့်ဘူးဆိုရင်မလဲစုဆောင်ရေးကြောင့်လူတွေကပို့ပြီးတော့ပြေးကြတာအဲ့ဒါတော့ချိပြန်ရောလူငယ်လူလက်ပိုက်နေတာတရုတ်ပြီးပြေးကြတယ်ယူရပြေးကြတယ်စိတ်တော့မကောင်းကြပါဘူးဗျာတချို့လဲမြို့တဲတွေအိုးအိမ်ဆုံးပြီးတော့မြို့တဲကဘာမှမယူခဲ့တဲ့မြို့တဲကိုလာပြီးတော့တော့ဟာမြို့မလဲမကမ်းပါရွာမှာလာပြီးတော့တဲထိုးပြီးနေကြတယ်ခုကတော့အိမ်တစ်တည်းအိုးတည်းရွာတည်းတည်းအများကြီးတိုးနေပါလေကြောင်မဲနဲ့ဒီဘောနောင်ချိုးတုံးမျိုးမှာ
ကြောင်မဲမျိုးပေါ်ကကယ်ဆယ်ရေးစခန်းတွေမှာတော့ခိုလုံသူတွေမရှိတော့ဘူးလို့ပြောပါတယ်ဒီရက်ပိုင်းတွေအတွင်းမှာတော့တနင်္ဂနွေပြစ်ခတ်တက်ခတ်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မီးထိုးသေးတဲ့ PSLF TNLA ခေါ်တအံမျိုးသားလွံ့မြောက်ရေးတပ်ဖွဲ့အပါအဝင်ကိုကန့်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့ဟာတမ်ရော်ကကိုစလေရီနဲ့ထိုင်းနိုင်ငံမှာတွေ့ဆုံဖို့ရှိကြောင်းသတင်းတွေထွက်ပေါ်နေပါတယ် NCA ကိုလက်မှတ်မရေးထိုးသေးတဲ့အခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လည်းအစိုးရအသင်းနဲ့တွေ့ဆုံဆွေးနွေးဖို့အတွက်ကိုပြင်ဆင်ဆောင်ရွက်နေတာတွေလည်းရှိနေပါတယ်
ရှိဆူရတော်ဝင်ရှိသူတွေရဲ့နှစ်တကူစုတောင်းမင်ကုန်းနဲ့မှာငញ្ញန်ရေးကိစ္စကိုအလေးထားထည့်ပြောသွားကြပါတယ်။ဒါပေမဲ့လည်းလူမျိုးစုလက်နက်ကိုင်အဖွဲ့တွေနဲ့ဆူရစစ်တပ်ကြားတိုက်ပွဲဖြစ်တဲ့အတန်းတွေကြားနေရဆဲပါ။ဆူရသည်လက်ထက်ငញ្ញန်ရေးဖော်ဆောင်နိုင်ရေးအလားအလာပေါ့။ကျွန်တော်တို့သောတာရှင်တွေဘယ်လိုများမြင်ကြပါသလဲ။ဒီဆူရအနေနဲ့ငញ្ញန်ရေးဖော်ဆောင်ရေးအောင်အောင်မြင်မြင်လုပ်နိုင်အောင်ဘာတွေလုပ်သင့်တယ်လို့အကြံပေးချင်ပါသလဲ။အခုလာမယ့်စနေညဒရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုရမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က0932323955လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေနေ့ညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုဒေတာရင်းကြုံနိုင်တဲ့ရေရှားပါမှုအကြောင်းပြောပြပေးပါဦးမယ်။ရှိလာမဲ့ဆယ်စုနှစ်တွေအတွင်းရေရှားပါမှုတံကိုအာရှတိုက်ကတရုတ်နဲ့အိန္ဒိယနိုင်ငံတွေကအဆိုးဆုံးခံရနိုင်မယ်လို့သတင်းသနအသစ်တစ်ခုကဖော်ပြပါရယ်စီးပွားရေးဖွံ့ဖြိုးမှုတွေရာသီဥတုဖောက်ပြန်မှုတွေနဲ့လူဦးရေတိုးပွားမှုတွေလို့အကြောင်းရင်းတွေကြောင့်ကြုံနေရတဲ့ရေရှားပါမှုပြဿနာကိုအချိန်မီဖြေရှင်းဖို့လိုအပ်နေပြီလို့လည်းကျွမ်းကျင်သူတွေကသတိပေးနေကြတာပါအာရှဒေသရေရှားပါမှုပြဿနာအကြောင်းရိုက်တာသတင်းကိုအခြေခံပြီးတော့ကိုအောင်လွေဦးကပြောပြပေးပါမယ်ရှင်
မကြုံဘူးလားမိုးကောင်ရေရှားမှုတံအကြီးကျယ်ခန်းစားနေကြရတဲ့အာရှတိုက်မှာလာမယ့်35နှစ်အတွင်းအခြေအနေတွေဟာပိုဆိုးလာနိုင်တယ်လို့လေ့လာချက်အသစ်ကသတိပေးလိုက်ပါတယ်2050ပြည့်နှစ်မတိုင်ခင်ကမ္ဘာလူကြီးတဝက်လောက်ဟာရေရှားပါမှုကြောင့်စိတ်ဖိစီးတဲ့တံခံရလိမ့်မယ်လို့လည်းအမေရိကန်ပြည်တော်စု Massachusetts စစ်မှုထက်သို့ MIT ကသိပ္ပံပညာရှင်တွေလေ့လာတွေ့ရှိခဲ့ကြတာပါပြဿနာကိုအချိန်မီမဖြေရှင်းနိုင်ရင်ကမ္ဘာပေါ်ကလူသန်းပေါင်းထောင်ချီပြီးဒုက္ခရောက်မဲ့အလားအလာတွေရှိနေတယ်လို့လည်း MIT တက္ကသိုလ်ကအကြီးအကဲသူတွေသည်အတန်ရှယ်လာဇာကပြောပါတယ
် There's about a 1 in 3 chance that if we take no action to mitigate climate or to do anything to curtail any of the factors that go into this water stress
ရာသီဥတုဖောက်ပြန်မှုတွေရောပါဖို့ပဲဖြစ်ဖြစ်ရေကြောင်းစိတ်ဖိစီးမှုတွေဖြစ်လာရတဲ့အခြေခံအကြောင်းရင်းတွေကိုဟန်တားနိုင်ဖို့ပဲဖြစ်ဖြစ်တစုံတရာအေးအေးယူဆောင်ရွက်တာမျိုးမရှိဘူးဆိုရင်တော့ဒီရာစုနှစ်ဝက်လောက်ကြာရင်မထိန်နိုင်မသိမ့်နိုင်တဲ့အခြေအနေအထိရောက်သွားနိုင်တဲ့အခွင့်အလမ်းက၃ပုံ၃ပုံလောက်ရှိနေပါတယ်
မြန်မာနိုင်ငံပါဝင်မဲခေါင်မြန်မာနိုင်ငံတချို့မှာဆိုရင်လဲမိုးကောင်ရေရှားမှုတန်းကိုအဆိုးအဆုံးခံနေရတဲ့အတွက်တက်တာရရစီဖို့မြင်ညာမှာရှိနေတဲ့တရုတ်နိုင်ငံကရေကာတာတွေကနေရေတွေလွှတ်ပေးနေရတာပါတန်း300ရှိတဲ့တိုင်းပြည်လူဦးရေရဲ့လေးပုံတစ်ပုံမိုးကောင်ရေရှားမှုတန်းခံနေရတဲ့အိန္ဒိယနိုင်ငံမှာဆိုရင်လဲသတင်းပတ်နဲ့ချီပြီးအပူလိုင်းတန်းခံရတဲ့အတွက်လူပေါင်း160ကျော်သေဆုံးခဲ့ရပါတယ်နိုင်ငံရှိပိုင်းနဲ့တောင်ပိုင်းဒေသတွေမှာအဓိကကြုံခဲ့ရတဲ့မိုးကောင်ရေရှားမှုနဲ့အပူဒဏ်ကြောင့်ရေတွင်းရေကန်တွေခန့်ချောက်ကုန်ပြီးမွေးမြူထားတဲ့တရိတ်ဆန်တွေသေဆုံးတာကောက်ပဲသီးနှံတွေပျက်စီးတာတွေနဲ့အတူကိုယ့်ကိုယ်အဆုံးစီရင်ခဲ့ရတဲ့လက်သမားတွေလည်းအများပြားရှိခဲ့ပါတယ်။သူတေသရှီလော်ဇာကတော့ဒီအခြေအနေတွေကိုအမြန်ဆုံးအဆုံးသတ်ဖို့လိုနေပြီလို့သတိပေးပါတယ
်။ We continue with what we're doing now. We're running along a very dangerous path.
အခုတိုင်းဆက်သွားနေလို့ကတော့အင်မတန်မှအနေကြီးတဲ့လမ်းပေါ်မှာပြေးနေရတာမျိုးနဲ့တူပါလိမ့်မယ်
။အနာဂတ်မှာဖြစ်လာနိုင်တဲ့အခြေအနေတွေကိုသိပ္ပံပညာရှင်တွေကခမန်းချက်ပုံစံရာပေါင်းများစွာပုံစံထုတ်တွက်ချက်ကြည့်ရမှာတော့ရေဝီယာအဖြစ်အရှတ်တိုက်ကတရုတ်နဲ့အိန္ဒိယနိုင်ငံတွေရဲ့စီးပွားရေးအတွက်အသုံးချနေတဲ့ရေရင်းမြစ်တွေဟာဒီကနေ့ခေတ်အချိန်နဲ့ညောင်းနေသွားနိုင်ကြောင်းတွေ့ရှိခဲ့ကြတာပါ။ဒီချိန်ထဲမှာပဲလူကြီးတိုးပွားလာတာနဲ့အမျှရေရင်းမြစ်လိုအပ်ချက်ကလည်းကြီးမားလာမှာဖြစ်တာကြောင့်ရေရှည်ဖြည့်ဆည်းပေးနိုင်မှုခတ်တွေ့နိုင်တယ်လို့လည်း MNT Tech သူကအကြီးရန်သူတွေဆလော်ဇာကပြောပါတယ
် We are looking at a region where nations are really in a very rapid developing stage or they're at the precipice of a very rapid
ဖွံ့ဖြိုးမှုတွေတိတ်မြန်ဆန်လွန်းတဲ့အခြေအနေမှာရှိနေတဲ့တိုင်းပြည်တွေအလင်းအမြန်ဖွံ့ဖြိုးမှုတွေမှာတစ်ဖက်တစ်လမ်းကပါဝင်နေတဲ့တိုင်းပြည်တွေရှိရာဒေသကိုကျွန်တော်တို့ကလေ့လာခဲ့တာပါဒါကြောင့်လည်းဖွံ့ဖြိုးမှုတွေရဲ့အကျိုးဆက်တွေကိုလေ့လျူရှုထားလို့မရပါဘူးအထူးသဖြင့်အရင်းမြစ်တွေနဲ့ပတ်သက်ရင်လေလီယူရှုလို့မဖြစ်နိုင်ပါဘူ
းစီဝိုင်းဖွံ့ဖြိုးမှုတွေဟာပြဿနာရဲ့ဒဇယ်တစ်ပိုင်းဖြစ်တဲ့ဆိုပေမဲ့ရာသီဥတုဖောက်ပြန်မှုကအထူးကအကြောင်းရင်းဖြစ်နေတာကိုလည်းတွေ့ရှိခဲ့တာပါသူတတီတွေရဲ့ပုံစံထုတ်လေ့လာမှုတွေအရရာသီဥတုဖောက်ပြန်မှုတွေရဲ့အကျိုးဆက်ဖြစ်အာရှဒေသမှာရေရင်းမြစ်တွေရရှိနိုင်တဲ့အလားအလာကောင်းတွေရှိနေပေမဲ့လည်းတွေ့ရှိချက်အများစုကတော့ဆိုးကျိုးတွေကြုံရနိုင်တယ်လို့ပြသနေပါတယ်မက်ဆာချူးဆက်စမုတက်ကတို့ကသူတတီရဲ့လေ့လာတွေ့ရှိချက်ကိုတော့ plots 1တိပ်ပံနဲ့စစ်ပညာစာဆောင်မှာဖော်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြသွားတာပါကျမတို့အခုအတန်းနှွင့်နေတဲ့ radio အစီအစဉ် PP ချင်း Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်ခုညနေပိုင်းစီစဉ်အဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါအောင်မရှင်
။ဥရောပသမဂ္ဂ EU ထဲမှာပြည်ထောင်နိုင်ငံဆက်နေမယ်မနေဘူးဆိုတာကိုပြည်ထိပ်မဲဆန္ဒရှင်တွေဇွန်လ23ရက်နေ့မှာလူလူဆန္ဒခံယူပွဲနဲ့မဲပေးဆုံးဖြတ်ဖို့ရှိနေတဲ့ပေါ့။အပြင်းထန်အငြင်းပွားနေကြတဲ့ထဲအမေရိကန်သမ္မတဘရက်ဥဘာမားကလည်းသူ့ရဲ့သဘောထားကိုထုတ်ပြောလိုက်ပါတယ်။ဒါနဲ့မျိုးတော့အပြင်ဘက်က Stansted လေဆိပ်မှာဂျာတာပရီနေနောက်ပိုင်းကအမေရိကန်သမ္မတရဲ့ Air Force 1လေယာဉ်ဆင်းသက်ပြီးအချိန်ပိုင်းအတွင်းမှာပဲထုတ်ဝေတဲ့The Telegraph သတင်းစာထဲမှာသမ္မတဥဘာမားကစောင်းမတစ်စောင်ရေးပြီးပြောထားတာပါပြည်ထောင်နိုင်ငံအနေနဲ့ EU ထဲမှာဆက်နေဖို့သမ္မတဥဘာမားကတိုက်တွန်းထားပြီးဒါဟာပြည်ထောင်နိုင်ငံကိုပိုပြီးအားကောင်းစေလိမ့်မယ်လို့ဆိုပါတယ်ကယ်လီဖိုးနီးယားပြည်နယ်ဆန်ဘနာဒီနိုမှာဂျမ်ဖက်တိုက်ခိုက်သူတို့အုံပြုခဲ့တဲ့လျှို့ဝှက်သင်္ကေတတွေနဲ့ပိတ်ထားတဲ့ iPhone ကိုဖွင့်ပေးနိုင်မယ် software တစ်ခုဖန်တီးပေးဖို့အတွက်ဒေါ်လာတစ်သန်းအုံပြုခဲ့တယ်လို့ American Federal ထောက်လှမ်းရေးအဖွဲ့ FBI ညွှန်ကြားရေးမှူးကပြောပါတယ်ဖုန်းကိုဖွင့်ပေးဖို့ညင်းတဲ့ Apple ကုမ္ပဏီကိုတရားစွဲမဲ့ကိစ္စဖြစ်မလာပေမဲ့လည်းပုဂ္ဂိုလ်ရေးနဲ့လူလူလုံးချုံရေးအတွက်ဆွေးနွေးတာမျိုးတွေဆက်လုပ်သွားဖို့လိုတယ်လို့ FBI ညွှန်ကြားရေးမှူး James Comey ကဂျာတာပရီနေလန်ဒန်လုံခြုံရေးညီလာခံမှာပြောသွားပါတယ်။ကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုကမ္ဘာနိုင်ငံပေါင်း190ကနိုင်ငံကောင်ဆောင်တွေနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာဒီကနေ့လက်မှတ်ရေးထိုးကြဖို့ရှိပါတယ်။သဘောတူညီချက်ကိုကနေဦးဆက်ဆက်ညှိနှိုင်းပြီး၄လအကြာမှာအခုလိုလက်မှတ်ရေးထိုးကြမှာပါ။ဒေါ်ဆန်းစုကြည်ဟာတန်90ကျော်မြန်မာလူလူအတွက်တမကကမ္ဘာတဝန်းကတန်ပေါင်းများစွာသောလူတွေအတွက်တရားမျှတမှုရဲ့မျှော်လင့်ချက်မရှိတဲ့ဆောင်ဖြစ်အခုဆိုရင်ဘယ်တော့ငါနဲ့မှမတူတဲ့အနေအထားနဲ့ဆက်ရှိနေသေးပါပဲလို့အမေရိကန်သမ္မတဘရက်ဥဘာမားကချီးကျူးရေးသားလိုက်ပါတယ်ခင်ဗျာ
။တောက်ကြနေညနေပိုင်းသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဆူလီမန်တာရာဝါလီဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မရှင်။ည9:00နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ။တော်တာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.